အာဏာသိမ်းစစ်ကောင်စီအတွက်လက်နိုင်ငွေကြေးထောက်ပံ့မှုကိုနိုင်ငံတကာကပြစ်မှတ်တာအရေးယူဖို့အတွက်မတ်လ၈ရက်ဂျနီဗာကုလသမဂ္ဂရုံးမှာပြုလုပ်တဲ့တန်တမန်ရှင်းလင်းပွဲမှာအမျိုးသားညီညွတ်ရေးအစိုးရ NUG ကတောင်းဆိုလိုက်ပါတယ်။တက်ရောက်လာတဲ့နိုင်ငံတကာတန်တမန်ရှင်းလင်းရာရှိတွေကို NUG လူခွင့်ဝင်ကြီးဦးအောင်မျိုးမင်းကမြန်မာနိုင်ငံအခြေအနေတွေနဲ့အတူစစ်ကောင်စီရဲ့လူခွင့်ချိုးဖောက်မှုတွေကိုတင်ပြခဲ့တာဖြစ်ပြီးစစ်ကောင်စီအတွက်လက်နက်ခဲယမ်းတဲ့ငွေကြေးအပြင်လူအသေးပြောက်များတဲ့လေကြောင်းတိုက်ခိုက်မှုတွေမလုံနိုင်အောင်လေယာဉ်စီတင်သွင်းမှုကိုပါနိုင်ငံတကာကနေပိတ်ပင်အရေးယူဖို့တိုက်တွန်းခဲ့တာဖြစ်ပါတယ်။လက်ရှိမြန်မာအခြေအနေနဲ့ပတ်သက်ပြီးနိုင်ငံနဲ့အတိုက်ခံအင်အားစုရဲ့ပူးပေါင်းဆောင်ရွက်မှုတွေနဲ့နိုင်ငံဆုံးမမှုအရသာအုပ်ချုပ်ရေးနဲ့တရားဥပဒေဆုံးမမှုတွေကိုရှင်းလင်းပြောကြတာပါ။ဒါအပြင်စစ်ကောင်စီကိုတွန်းလှန်နေတဲ့တိုင်းနာအဖွဲ့အစည်းတွေနဲ့ NUG ကိုဗန္ဒာရေးမိပညာအကူအညီတွေလူသားဆန္ဒမှုအကူအညီတွေတိုက်ရိုက်ပေးရဖို့လုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်အမှတ်26969ပါတောင်းဆိုချက်တွေကိုလိုက်နာလာအောင်ဆက်ပြီးကြိုးပမ်းပေးဖို့နဲ့မြန်မာအရေးကုလသမဂ္ဂကဂုဏ်ရပို့ပြီးလှုပ်ဆောင်ပေးဖို့ပါတောင်းဆိုတာဖြစ်ပါတယ်လူခွင့်ရေးကောင်စီအနေနဲ့လည်းမြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေလေးနဲ့ပတ်သက်ပြီးတာဝန်ခံတာဝန်ယူမှုရှိလာအောင်နည်းလမ်းတည်ဆောက်ဖို့တိုက်တွန်းခဲ့တယ်လို့ NGO ဝန်ကြီးဦးအောင်မျိုးမင်းကပြောပါတယ်